ပြမှုဆိုင်ရာပုံမှန်နဲ့မြမတက်မတော်ကတရားစွဲဆိုဖို့ပြင်ဆင်နေတဲ့ကချင်နှစ်ချင်းခရိယံဖုံတော်ကြီးဒေါက်တာခလန်ဆန်ဆွမ်ကိုအမှုဟာအခြေအမြစ်မရှိတဲ့အတွက်အ мян ဆုံးပြန်ရုပ်သိမ်းပေးဖို့နိုင်ငံပေါင်း20မှာဖွဲ့စည်းထားတဲ့ World Kachin Congress WKC ကတောင်းဆိုလိုက်ပါတယ်။မြမနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိဘူးလို့အမေရိကန်သမ္မတနဲ့တွေ့ဆုံစဉ်ဒေါက်တာခလန်ဆွမ်ဆန်ပြောခဲ့တာဟာမှားတယ်ဆိုပြီးမြမစစ်တပ်တာဝန်ရှိသူတွေကတရားစွဲဖို့ပြင်ဆင်လာတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်။
မြန်မာနိုင်ငံကအတိုင်းအတာဒေသတွေမှာခရီးယန်ဘာသာဝင်တွေကိုဖိနှိပ်ချုပ်ကျယ်ညှဉ်းပန်းနှိပ်စက်နေပြီးဘာသာရေးလွတ်လပ်ခွင့်တွေဆုံးရှုံးနေရတယ်လို့အမေရိကန်သမ္မတဒိုနယ်ထရန့်နဲ့တွေ့ဆုံစဉ်ကချင်နှစ်ချင်းခရီးယန်အသင်းချုပ် KBC ရဲ့သိခါရဆရာတော်ဒေါက်တာခလမ်ဆောင်ဆန်ကပြောဆိုခဲ့တာဟာရည်ရွယ်ချက်ရှိရှိသတင်းမှားပေးခဲ့တယ်လို့ဆွဆွဲပြီးမြန်မာတပ်မတော်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တာဝန်ရှိသူဒုဗိုလ်မှူးကြီးတန်ထိုက်ကတရားရုံးကိုဦးတိုက်လျှောက်ပြီးပြစ်မှုဆိုင်ရာပုံမှန်200နဲ့စွဲချက်တင်ထားတာဖြစ်ပါတယ်ဆရာတော်ဒေါက်တာကလမ်ဆန်ဆောင်ပြောဆိုတဲ့အချက်တွေဟာမြေပြင်မှာလက်တွေ့ဖြစ်နေတဲ့အခြေအနေကိုထင်ရှားတာကြောင့်အခုလိုတရားစွဲဆိုမှုကိုချက်ချင်းပြန်ရုပ်သိမ်းပေးဖို့ကမ္ဘာလုံးဆိုင်ရာကချင်ကွန်ကရစ်အဖွဲ့ WKC ကတောင်းဆိုရတာဖြစ်ကြောင်းပြောခွင့်ရပုဂ္ဂိုလ်ဦးအန်ဆန်ဂွန်ဆန်ကပြောပါတယ
်တောင်းဆိုတာကတကယ်မှန်ကန်တဲ့ဟာကိုမှန်ကန်တဲ့အတိုင်းပြောတာကိုဒီဘာမှတရားစွဲစရာမလိုဒီမိုကရေစီနိုင်ငံပဲဒီလွတ်လပ်စွာပြောဆိုနိုင်ခွင့်ရှိရကျွန်တော်တို့ဒီဖျားချောင်းဝင်းတွေမှာကျွန်တော်ရဲ့ဒီအလူပုံးတွေရိုက်ခွဲထားလို့နှိမ့်ဆက်တဲ့အချိန်မှာတောင်မှကျွန်တော်ရဲ့ခရစ်ယာန်တွေကထုတ်ထိတ်ထားတဲ့ဒီယေရှုခရစ်တော်ရဲ့တဝါကတိုင်မျိုးဟာတွေကိုတည်ရောတဲ့ပုံစံတွေလုပ်ခဲ့ဟာတွေနောက်တစ်ခုကတော့ဆုံးဆုံးဆိုရင်ဖျားချောင်းဝင်းတွေမှာကျွန်တော်အတ္တမပြပြုချင်းခဲ့တဲ့ဟာတွေရှိပါတယ်အကုန်လုံးတည်တဲ့အတိုင်းပဲဒီဆာမနှစ်ဦးကိုတပ်ဖြတ်မှမတင်ချင်းခဲ့တဲ့ဟာကဖျားချောင်းဝင်းထဲမှာဖြစ်ခဲ့ကိစ္စတွေပါဒီဟာတွေကတော့တကယ်ကိုပကတိအခြေအနေပဲပေါ့နော်ဒီဟာကအမှန်တိုင်းပဲပြောတာကိုလက်မခံနိုင်တော့အခုဒီတရားစွဲရဟာဖြစ်လာတော့
ဒေါက်တာကလမ်ဆန်ဆွန်ကသမရဒွန်နဲ့ထရန့်နဲ့အင်ဗျူရောမှာဇူလိုင်18ရက်နေ့တွေ့ဆုံစဉ်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အဆင့်မြင့်အရာရှိကြီး3ဦးကိုအမေရိကန်ကအရေးယူခဲ့တာအတွက်ကျေးဇူးတင်ကြောင်းကိုလည်းပြောကြားခဲ့တာပါကချင်ပြည်နယ်မှာသာမကအခြားတိုင်းဒေသတွေမှာပါစစ်တပ်ကပြည်내ချုပ်ကျယ်ဖို့ဆက်လက်ကြိုးပမ်းနေသေးကြောင်းအမေရိကန်ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပြည်နယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ
်အခုလိုဆရာကြီးဒေါက်တာကာလုမ်ဆမ်ဆွန်ကအမေရိကန်မှာလာပြီးတော့ပြောသွားတဲ့ဟာတရားတဲ့အရှိကိုအရှိတိုင်းပြောသွားတာအခုလိုဖိနှိပ်ချုပ်ချယ်တယ်ဆိုတာကကျွန်တော်တို့တိုင်းရင်းသားတွေငြိမ်သွားအောင်မပြောရဲအောင်တို့ချိန်ချောက်တဲ့သဘောမျိုးလဲဖြစ်နိုင်တယ်ဒါပေမဲ့အခုခေတ်ဒီအခါမှာဒီအချိန်လေးမှာဒီလိုချိန်ချောက်လို့မရတော့ဘူးဒီလိုဖိနှိပ်ချုပ်ချယ်လို့လည်းမရတော့ဘူးအမန်တရားဟာအကုန်လုံးဆက်ပြီးတော့ပေါ်လာမှာပဲထွက်လာမှာပဲ
မြန်မာစစ်တပ်ကတိုင်းသားတွေအပါအဝင်လူအခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုအခုလိုချင်းချောက်တရားစွဲဆိုနေတာတွေရတန်းကရက်ဖို့ WKC ကတောင်းဆိုသလို NLD အစိုးရနဲ့နိုင်ငံတကာကိုပါတိုက်တွန်းတောင်းဆိုတာတွေရှိကြောင်းဦးကွန်ဆန်ကပြောပါတယ
် NLD ကလည်းအစိုးရအနေပြီးတော့အခုကတကယ်ကိုနှုတ်ဖိတ်နေတယ်အဲ့ဒီကျွန်တော်တိတ်ခါတော့ဆရာကြီးဆမ်ဆန်ရဲ့အာ case တမျိုးမှာဒီရဲရဲဝုန်းဝုန်းဝန်းရံပေးဖို့ကျွန်တော်တောင်းဆိုရနောက်တစ်ခုကတော့ဒီရက်ဖက်ကနေပြီးတော့အုတ်ချုပ်တဲ့တတ်မတော်ဖြစ်လာဖို့အတွက်တန်လည်းဒီဆိုရအဲ့ဘုံပေါ်ဆောင်ဖို့အတွက်တိုက်တွန်းထားပါတယ်နောက်ဆုံးအနေဖြစ်တော့နိုင်ငံတကာကတော့ဒီမြန်မာစစ်တပ်ကိုဒီလက်နဲ့ရောင်းချဖို့ကိုပိတ်ဆို့ဖို့အတွက်တဲ့ချက် next ချက်ကတော့ဒီဥမာ Mitel တို့ဒီကျွန်တော်ဥပိုင်ကုမ္ပဏီတို့ကိုစီးပွားရေးရတန်ခတ်ဖို့အတွက်ကျွန်တော်တောင်းဆိုထားတယ်
မြန်မာတပ်မတော်အနေနဲ့တရားစွဲဆိုမှုကိုပြန်လည်မယုတ်သိမ်းပေးဘူးဆိုရင်ပြည်တွင်းပြည်ပကချင်တိုင်းသားတွေအနေနဲ့ပူပြီးလှုပ်ရှားဆောင်ရွက်သွားဖို့စီစဉ်ထားတယ်လို့ WKC ကချင်ကွန်ဂရက်ကပြောပါတယ်ခင်ဗျာ